ရှင်လုကာခရစ်ဝင်အခန်းကြီး15
အခွန်ခံတော်သူတို့နှင့်စိုးတော်သူအပေါင်းတို့သည်နားထောင်ခြင်းမှာအထံတော်သို့ချီးကပ်သည်ဖြစ်၍ပါရိရှဲနှင့်ကျမ်းပြုဆရာတို့က
ဤသူသည်စိုးတော်သူတို့ကိုလက်ခံ၍သူတို့နှင့်အတူစားပါသည်တကား
ဟုကဲ့ရဲ့အပြစ်တင်ကြ၏ထိုအခါဥပမာစကားကိုမိန့်တော်မူသည်က
သင်တို့တွင်တစုံတယောက်သောသူ၌သိုးတရာရှိ၍သိုးတကောင်ပျောက်ခြင်း99ကောင်သောသိုးတို့ကိုတောတွင်ထားခဲ့ပြီးမှပျောက်သောသိုးတကောင်ကိုမတွေ့မီတိုင်အောင်တွား၍မရှာဘဲနေမည်လောတွေ့ပြီးလျှင်ဝမ်းမြောက်သောစိတ်နှင့်ပခုံးပေါ်မှတင်ထမ်း၍မိမိအိမ်သို့ရောက်သောအခါအဆွေခင်ပွန်းအိမ်နီးချင်းများကိုခေါ်၍ပျောက်သောသိုးကိုငါတွေ့ပြီငါနှင့်အတူဝမ်းမြောက်ကြလောဟုဆိုတတ်သည်မဟုတ်လောထိုနည်းတူဖြောင့်မတ်၍နောင်တရเสียအကြောင်းမရှိသောသူ99ယောက်တို့၌ကောင်းကင်သားတို့သည်ဝမ်းမြောက်ခြင်းရှိသည်ထက်နောင်တရသောလူโซတယောက်၌ตา၍ဝမ်းမြောက်ခြင်းရှိကြသည်ဟုငါဆို၏တနည်းကားတစုံတယောက်သောမိန်းမ၌ငွေ10ပြားရှိ၍တပြားပျောက်လျှင်စီမီးကိုထွန်း၍မတွေ့မီတိုင်အောင်တိမ်လုံးကိုလှဲ၍စိစိမရှာဘဲနေမီလောတွေ့ပြီးလျှင်အဆွေခင်ပွန်းအိမ်နီးချင်းများကိုခေါ်၍ပျောက်သောငွေကိုငါတွေ့ပြီငါနှင့်အတူဝမ်းမြောက်ကြလောဟုဆိုတတ်သည်မဟုတ်လောထိုနည်းတူငါဆိုသည်ကားဖျားသခင်ကောင်းငင်တမန်တို့သည်နောင်တရသောလူโซတယောက်၌ဝမ်းမြောက်ခြင်းရှိကြသည
်ဟုမိန်တော်မူ၏တပန်းမိန်တော်မူသည်ကား
တစုံတယောက်သောသူ၌သားနှစ်ယောက်ရှိ၏သားငယ်သည်အဘထံသို့သွား၍အဘအကျွန်ုပ်ရတတ်သောအမွေဥစ္စာကိုဝေ၍ပေးပါဟုတောင်းပန်လျင်အဘသည်ဥစ္စာများကိုဝေ၍သားတို့အားပေးလေ၏ထိုနောက်များမကြာသားအငယ်သည်မိမိဥစ္စာများကိုသိမ်းယူ၍ဝေးစွာသောပြည်သို့သွားပြီးလျင်ထိုပြည်မှကာမဂုဏ်၌လွန်ကျူးသောအားဖြင့်ဥစ္စာပြုံးတည်၍ရှိသမျှကုန်သောအခါထိုပြည်၌ကြီးစွာသောအစာခေါင်းပါခြင်းဖြစ်၍သူသည်အလွန်ဆင်းရဲခြင်းသို့ရောက်၏ထိုအခါပြည်သားတယောက်ထံသို့သွား၍အစေခံလျင်ဝက်တို့ကိုကြောင်းစေခြင်းဟာသူသခင်သည်တောသို့ဆေလွတ်သည်ဖြင့်သူသည်ဝက်စားတတ်သောပဲထောင်ကိုပင်စားခြင်းမတတ်ငတ်မော့လျက်နေရ၏အဘယ်သူမျှအစာကိုမကြွေထိုအခါတတိယလျင်ငါအဘ၏အိမ်၌အခစားသောသူများတို့သည်ဝါစွာစားရကြ၏ငါမူကားဤပြည်၌သေအောင်အငတ်ခံရ၏ငါထ၍အဘထံသို့သွားမည်အဘအကျွန်ုပ်သည်ဖျားသခင်ကို၎င်းကိုတော်ကို၎င်းဖြစ်မှားပါပြီယခုမှစ၍ကိုတော်ဤသားဟု၍ခေါ်ခြင်းကိုမခံတိုက်ပါသူငှားအရာ၌အကျွန်ုပ်ကိုထားတော်မူပါဟုငါပြောမည်ဟု၍အကြံရှိသည်နှင့်ထ၍အဘထံသို့သွားလေ၏သွား၍ဝေသေးသောအခါအဘသည်သူ့ကိုမြင်လျင်တနာသောစိတ်ရှိသည်နှင့်ပြေးသွား၍သား၏လက်ပင်ကိုပိုက်ဖက်လျက်နန်းရှုပ်လေ၏သားကလည်းအဘအကျွန်ုပ်သည်ဖျားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီယခုမှစ၍ကိုတော်၏သားဟု၍ခေါ်ခြင်းကိုမခံတိုက်ပါဟုဆိုလျင်အဘကမြတ်သောဝတ်လုံကိုယူခဲ့၍သူ့ကိုခြုံကြသူ၏လက်၌လက်စွပ်တစားကိုဆင်ကြချင်းနှင်းကိုလည်းစီးစေကြ။စူအောင်ကျွေးသောနွားကလေးကိုယူ၍တတ်ကြ။တို့ပြိမှငါတို့သည်စားကြကုန်အံ့။ပျော်မွေ့ခြင်းကိုပြုကြကုန်အံ့။ငါသားသည်အထက်ကသေ၏။ယခုရှင်ပြန်၏။အထက်ကပျောက်၏။ယခုတွေ့ပြန်၏ဟုအစေအပါတို့ကိုဆိုပြိမှ။ထိုသူအပေါင်းတို့သည်ပျော်မွေ့ခြင်းကိုပြုကြ၏။သားကြီးသည်တောင်ယာကလာ၍အိမ်နီးသို့ရောက်သောအခါကချင်းတီးမုတ်ချင်းအတံကိုကြားလျင်ငယ်သားတယောက်ကိုခေါ်၍အဘယ်သို့သောအချင်းယာနီးဟုမေး၏ငယ်သားကသခင်၏ညီသည်ရောက်လာပါပြီဘေးနှင့်ကင်းလွတ်လျက်ရှိသည်ကိုအဘတွေ့သောကြောင့်စူအောင်ကျွေးသောနွားကလေးကိုတတ်ပါပြီဟုပြောဆို၏သားကြီးသည်အမျက်ထွက်၍အိမ်သို့မဝင်ဘဲနေ၏အဘသည်သူ့စီသို့သွား၍ချော့မော့ရ၏သားအကြီးကလည်းအကျွန်ုပ်သည်ကာလတာရှည်စွာအဘ၏အစေကိုခံပါပြီ အဘ ਈ အလိုကိုတခါမျှမလွန်ကျူးပါသို့တော်လည်းကျွန်ုပ်သည်အဆွေတို့နှင့်အတူပျော်မွေ့ခြင်းကိုပြုစေခြင်းဟာအဘသည်စိတ်ကလေးတကောင်ကိုတခါမျှမပေးပြည်သာမိမတို့နှင့်ပေါင်းဖော်၍မိမိဥစ္စာကိုဖြုံသောဤသားငယ်ရောက်လာသောအခါမူကားအဘသည်စူအောင်ကြွေးသောနွားကလေးကိုတတ်လိပြီတကားဟုဆို၏အဘကလည်းငါသာသင်သည်ငါထံမှအစင်နေ၏ငါ၏ဥစ္စာရှိသမျှသည်သင်၏ဥစ္စာဖြစ်၏သင်၏ညီမူကားအထက်ကသေ၏ယခုရှင်ပြန်၏အထက်ကပြောက်၏ယခုတွေ့ပြန်၏ထို့ကြောင့်ပျော်မွေ့ဝမ်းမြောက်စရာအကြောင်းရှိ၏အဘဆိုသည
်ဟုမိန်တော်မူ၏